ာဏာသိမ်းမှုစန့်ကျင်တဲ့ပြည်စုခုခံခြင်းနဲ့အတူပြည်စုကာကွယ်ရေးတပ်တွေပေါက်ဖွားလာပါတယ်။ပြည်စုတပ်ဖွဲ့ရပ်တည်နေဖို့ရန်ပုံငွေလိုအပ်တဲ့အတွက်ပြည်တွင်းပြည်ပမှာရန်ပုံငွေရှာရဲလှုပ်ရှားမှုတွေပေါ်ထွက်လာပါတယ်။ CDM အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်သူတွေနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်လည်းရန်ပုံငွေရှာကြရပါတယ်။နိုင်ငံခြားရောက်မြန်မာပြည်သားတွေဟာနှီးမျိုးစုံနဲ့ရံမုံရှာကြပါတယ်။ဒါပေမဲ့အချိန်တို့အတွင်းအများအပြားပေါ်ထွက်လာတဲ့ပြည်သူကာဝေးတပ်အလုံးကိုလက်တပ်ပစ္စည်းအလုံးလောက်ပေးနိုင်ဖို့ခက်ခဲနေသေးဖြစ်ပါလေ။စကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်မှာခုခါကြီးဆင်နွှဲနေတဲ့ဇုံမီပြည်သူကာဝေးတပ်ဇုံမီ PDF ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကထောက်ပံ့ငွေ320တတိယအကြိမ်လူရန်းကြောင်းဇုံမီ PDF ကပြပိလာဆင်းရဲနေကကြေညာပါတယ်။ဒီလိုပြည်သူလူထုနဲ့ပြည်သူအစိုးရကလက်နက်ကင်တပ်ဖွဲ့ကိုထောက်ပံ့တာမျိုးအရင်ကမကြဘူးပါဘူး။တိုင်းရင်းသားတပ်ဖွဲ့တွေကမိမိတို့ဖာသာမိမိတို့ရံမုံဝင်ရှာပြီးလက်နက်ကင်တော်လာရေးဆင်နွှဲနေကြတာဖြစ်ပါတယ်။မူရစ်စေးကြောင်းမြက်ကြောက်စိမ့်နဲ့ဆက်ကြီးကောက်ခါမှုတွေဟာရံမုံဝင်ရတဲ့ရင်းမြစ်တွေဖြစ်ပါလေ
။ကြင်တပ်ဖွဲ့တွေဟာကျောင်းသိန်းကျောင်းမြင့်နဲ့အခြားတရံဇာတာတွေတရုတ်နိုင်ငံကိုရောင်းပြီးရန်ပုံငွေရှာလာတာနှစ်ပေါင်းအတော်ကြာနေပါပြီ။ဒီလိုရောင်းစားစရာတရံဇာတာမရှိတဲ့ရှမ်းပြည်နယ်မှာတော့လက်နက်ကင်တွေရဲ့ရန်ပုံငွေဟာမူရစ်စေဝါဖြစ်ပါတယ်။ကိုကန့်ဝမိုင်းလာတပ်ဖွဲ့တွေဟာမူရစ်စေကရတဲ့ရန်ပုံငွေကြောင့်ရှင်တန်ကြီးထွားလာကြတာဖြစ်ပါတယ်။စေစုရတွေဖွဲ့စည်းထားတဲ့ကာကွယ်ရေးအမိကန်ပြည်သူစစ်ဟာမူရစ်စေကနေရန်ပုံငွေရှာခွင့်ရတာသူတွေဖြစ်ပါတယ်။မဆလာကိမာကာကွယ်တပ်ဖွဲ့ကိုဘိန်းထုတ်ခွင့်ပေးထားသလိုအခုခေတ်မှာလည်းပြည်သူစစ်ကလုပ်ခွင့်ရနေပါတယ်။အာနာဒီဆောက်ရမှာဘိန်းမောင်ကိုပြည်သူစစ်ဟာအရေးပါလာပါတယ်။တချို့ဆိုရင်ကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတောင်ဖြစ်လာကြပါတယ
်။ပြည်သူလွတ်မြောက်ရေးတပ်အတွက်နိုင်ငံခြားရောက်ပြည်သူတွေကရံမုံငွေရှာပေးတဲ့နေရာမှာတိတိကျကျကဟာထင်ရှားပါတယ်။1983က2009အထိ26နှစ်ကြာဖြစ်ပေါ်တဲ့တမန်လွတ်လပ်ရေးစစ်ပွဲမှာတမန်ပျောက်ကြားကိုနိုင်ငံခြားရောက်တမန်တွေကနှစ်စဉ်ဒေါ်လာတန်း200လောက်ရံပုံငွေထောက်ပံ့နိုင်ခဲ့ပါတယ်။တမန်ပျောက်ကြားအရင်းနှံ့သွားတဲ့2009ခုနှစ်မှာနိုင်ငံခြားရောက်တမန်ဦးရေဟာတစ်လားလောက်သာရှိပါတယ်။တမန်တပ်ဖွဲ့ကိုအမေရိကန်နဲ့ကနေဒါအစိုးရတွေကအကြမ်းဖက်အုပ်စုဖြစ်တတ်မှတ်လိုက်တဲ့နောက်ပိုင်းမှာနိုင်ငံခြားတမန်ရံပုံငွေလှူရှားမှုလေအရှင်ပြေသွားပါတော့တယ်။ဒါပေမဲ့လက်နဲ့ကင်လှူရှားမှုပြီးဆုံးသွားတာတောင်တမန်သူမူရေးလုပ်ငန်းတွေကိုဆက်လုပ်ဖို့ရံပုံငွေထောက်ပံ့လို့သူတွေနိုင်ငံခြားမှာအများကြီးရှိနေပါသေးတယ်
။မြန်မာပြည်မှာတော့ဒေသခံခေါင်းဆောင်စစ်ဘုံပြည်သူ့စစ်တိုင်းသားလက်နဲ့ကင်နဲ့တရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစ်စည်းစည်းကွက်မှာရံပုံငွေရှာကြပါတယ်။စစ်ခေါင်းဆောင်တွေအာဏာတည်မြဲရေးကိုပံ့ပိုးကူညီတဲ့မူရစ်စည်းမောင်ကိုဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်စစ်တပ်ရဲ့ပါတီရံမုံငွေရှာရမှာလဲဘိမောင်ကိုဟာတဒတ်တအားပါဝင်နေပါတယ်စီအုပ်စုနဲ့အစဉ်ပြည့်တဲ့မူရစ်စေးလုပ်ငန်းရှင်တွေဈေးွက်စည်းဝါးရေးမှာအခိုင်အမာနေရာယူထားကြပြီးတပြည့်ပြည့်နဲ့နိုင်ငံများကပါအတိမတ်ပြုရတဲ့အဖြစ်ကိုရောက်လာပါတယ်ဥပမာပြည်သူစစ်ခေါင်းဆောင်ဟောင်းကွဲလွန်သူဘိမီရင်လော်စင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ဟာအေရှားဝေါ်ကုမ္ပဏီပိုင်ရှင်ဖြစ်ပါတယ်နေပြည်တော်တည်ဆောက်ရေးမှာလဲပါဝင်ခဲ့သူဖြစ်ပါလေ
အစိုးရစီကအသုံးပြုရပြီးကိုပိုင်လုပ်ငန်းတွေရှိတဲ့စစ်တပ်မှာရံပုံငွေအများဆုံးရှိပါတယ်ဒါကြောင့်စစ်တပ်ရံပုံငွေရှာတဲ့လုပ်ငန်းတွေကုန်ပစ္စည်းတွေကိုတပိတ်ပေါက်ဖို့လှုပ်ဆောင်နေကြတာဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပေါ်ထွက်လာတဲ့သခိုင်းမကွေးနဲ့ချင်းပြည်နယ်ကပြည်သူ့ကာကွယ်ရေးတပ်တွေကိုဒေသခံတွေကရော NUG အစိုးရကရောတတ်နိုင်ပြီးရံပုံငွေထောက်ပံ့ရပါတယ်သူတို့ကိုတံပြန်မှုအတွက်စိတ်ကောင်းစီကပြူစောတိအမိကပြည်သူစစ်တွေဖွဲ့ပါတယ်။ကျန့်ဖို့ပါတီအားကောင်းရာအရမှာဖွဲ့တာမျိုးကျန့်ဖို့ပြည်သူစစ်ပါပဲ။ပြူစောတိကစိတ်ကောင်းစီတရထောက်ပံ့ရေးရတာမဟုတ်ပေမဲ့အခြားပြည်သူစစ်လိုပဲလုပ်ပိုင်ခွင့်နဲ့ရကြပါလေ။ရွာသူရွာသားတွေကိုအကျန့်ဖက်ဖမ်းဆီးတက်ဖြတ်ပြီးဥစ္စာပစ္စည်းလူရတာဟာပြူစောတိရဲ့ရံမဝေရှာနည်းဖြစ်ပါလေ။ပြူစောတိကိုစစ်တင်နံပေးပြီးလက်နဲ့ထုတ်ပေးတာမျိုးလက်နဲ့မဲ့ကြီးရော်တွေကိုလူရက်ပြီးမိရှုဖြစ်စီနိုင်တာဖြစ်ပါလေ။ဖြစ်ကောင်းစီတက်ကိုသတင်းပေးဒလန်လုပ်သူတွေဟာလက်နဲ့ကန်ပြီးပြည်သူလူထုကိုအချမ်းဖက်လူရက်တိုက်ခိုက်တဲ့ပြီးစောတိဖြစ်လာကြောင်း သတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ။